မရိကန်ပြည်တော်စုကနေသူတို့ရဲ့နေရရင်းကိုပြန်ပို့လိုက်တဲ့သူတွေကိုလက်မခံတဲ့နိုင်ငံ၄နိုင်ငံကိုပြည်ဝင်ဝင်ဗီဇာထုတ်ပေးတာတွေရပ်တန့်သွားဖို့အတွက်ကိုအမေရိကန်ကစီစဉ်နေပါတယ်။အဲ့ဒီနိုင်ငံ၄နိုင်ငံကတော့ Eritrea, Guinea, Sierra Leone နဲ့ Cambodia နိုင်ငံတွေဖြစ်ပါတယ်။အမေရိကန်အရင်အစိုးရလက်ထက်တည်းမှာတော့နေရရင်းကိုပြန်ပို့တာတွေကိုတိုးမြှင့်လှုပ်ဆောင်တဲ့အနေနဲ့ပြည်ဝင်ဝင်ဗီဇာပေးတာတွေကိုနှစ်ချိန်တိုင်းရပ်တန့်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတရားမဝင်လာရောက်နေထိုင်တယ်လို့ယူဆရတဲ့သူတွေကိုသူတို့ရဲ့နေရရင်းကိုပြန်ပို့တဲ့နေရာမှာအဲ့ဒီနိုင်ငံ၄နိုင်ငံကလက်ခံဖို့ညှိဆိုတာဒါမှမဟုတ်အဲ့ဒီလူတွေကိုပြန်လက်ခံဖို့အတွက်အချိန်ဆွဲနေတယ်လို့အမိမေလုံခြုံရေးဝန်ကြီးဌာနကနိုင်ငံရေးဝန်ကြီးဌာနကိုပြီးခဲ့တဲ့သတင်းပတ်ကအကြောင်းကြားခဲ့ပါတယ်။ဒီလိုလှုပ်ဆောင်တာဟာအမေရိကန်လူမှုကြီးကြပ်ရေးနဲ့နိုင်ငံသားဖြစ်မှုအဥပဒေပုံမှန် 243 ဒီကိုချိုးဖောက်တာဖြစ်တယ်လို့လည်းဆိုထားပါတယ်။ဒီမိန့်ကိုဘလို့အကောင့်ထဲပေါ်ဆောင်ရွက်မလဲဆိုတာကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကအခုခါမှာပြန်လည်သုံးသပ်နေပါတယ်။အတိတ်တုန်းကတော့သံတမန်တွေနဲ့အစိုးရတာဝန်ရှိသူတွေကိုပဲပြစ်မှတ်ထားပြီးပြည်ဝင်ဗီဇာပိတ်ပင်တာတွေကိုလုပ်လို့ရှိတာဖြစ်ပါတယ်။အခုလိုပိတ်ပင်လိုက်တဲ့အတွက်လူဦးရေဘလောက်အထိအကျိုးဆက်တွေခံရမလဲဆိုတာကတော့မသိရသေးပါဘူး။နေရရင်းကိုပြန်ပို့တာကိုလိုလိုလားလားလက်မခံဘဲငင်းဆန်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းတနိုင်ငံအပါအဝင်ဖြစ်ပါတယ်ခင်ဗျာ။